နေ့ကသမရအိမ်တော်မှာပြုလုပ်ခဲ့တဲ့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဦးထေးဦးဒီဆွေးနွေးပွဲအပေါ်မှာဘယ်လိုသုံးသပ်ပါလဲ။ဦးထေးဦးအမြင်နဲ့သဘောထားလေးအရင်သိချင်ပါတယ်ရှင်
။အကောင်းငယ်ရည်ရွယ်ချက်ပေါ်အခြေခံပြီးဆွေးနွေးပွဲပြုလုပ်တာဖြစ်တဲ့အတွက်ဝိုင်းပြီးပေါင်းဆွေးနွေးရတဲ့လူတွေရာလည်းပဲဒီပေါ်မှာနားလေသဘောပေါက်ပြီးစေနာထားပြီးတော့မှကျွန်တော်တို့ဝိုင်းဆွေးနွေးကြပါတယ်။တော်ဆွေးနွေးရတဲ့အတွက်မနေ့ကဆွေးနွေးပွဲကတော့အောင်မြင်တယ်လို့ပဲပြောရမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ဆိုတော့မနေ့ကဆွေးနွေးပွဲအတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လဲဆွေးနွေးသွားကြပါတယ်။အဲ့တော့ဖွဲ့စည်းပုံကိုဒါလားလွှတ်တော်ထဲမှာဥပဒေနဲ့အညီပြင်ဆင်နိုင်ဖို့လို့ပြောတယ်။ဒါပေမဲ့ဖွဲ့စည်းပုံကိုအဓိကပြင်နိုင်မဲ့ပုံမှန်436ကိုလွှတ်တော်ထဲကပြင်ဖို့အခက်အခဲတွေရှိနေပါတယ်။အဲ့တော့ဒါဟာလူထုစန္ဒသဘောထားနဲ့တထက်သေးကြပါမလားရှင်။ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ရောဦးထေးဦးဘယ်လိုမြင်ပါလဲရှင်။
ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့မနေ့ကဆွေးနွေးကြပါတယ်။အားလုံးကတော့ကျွန်တော်တို့လွှတ်တော်တွေကနေပြီးတော့မှအဲတမတ်တဲ့မူပေါင်းတွေကနေပေါ့နီလန်တိုင်းကျွန်တော်တို့ဆွေးနွေးကြမယ်။အခြေခံဥပဒေကခွင့်ပြုထားတဲ့နီလန်တိုင်းပဲဒါဆွေးနွေးသွားကြမယ်ဆိုတဲ့ဥစ္စာကိုအားလုံးသဘောတူပါတယ်။အခက်အခဲမရှိပါဘူး။သဘောတူရင်အကုန်ပြင်လို့ရပါတယ်။သဘောမတူတဲ့လူတွေရှိတယ်။အဲတူတဲ့လူတွေလည်းရှိတယ်ဆိုရင်တော့လေဒီပေါ်မှာမူတည်မှာပေါ့နော်
ဟုတ်ကဲ့
အဲ့တော့ပြင်လို့မရဘူးဆိုတော့မဟုတ်ပါဘူးပြင်လို့ရနိုင်ပါတယ်နော်
ဟုတ်ကဲ့ဒါပေမဲ့ပုံမှန်436ကိုပြင်ဖို့အတွက်85ရာခိုင်နှုန်းတိရှိရမယ်ဆိုတဲ့အခါကျတော့ဒီတက်မတော်သားကိုစက်လေဒီဘက်ကဒါကိုမပြင်လို့ဘူးဆိုတဲ့အခါကျတော့ဒီ85ရာခိုင်နှုန်းကျော်ရဖို့အတွက်လွှတ်တော်ထဲမှာအခက်အခဲရှိမလားရှင်ဘယ်လိုမြင်ပါလဲရှင
်အဲကျွန်တော်ထင်ပါတယ်ဒီဥစ္စာကတကယ်လည်းဆုံးပြတ်တာမဟုတ်သေးဘူးနော်ဆုံးပြတ်တဲ့အချိန်ကျလို့ရှင်တော့မပြင်ညင်ဘူးဆိုလို့ရှင်တော့ဒါ85ရာခိုင်နှုန်းရဲ့အထက်ရဖို့ခက်တာပေါ့နော်ဒါခက်ပါတယ်အဲ့တော့တကယ်တမ်းပြောလို့ရှိရင်ဒီမိုကရေစီလမ်းကြောင်းမှာလည်းအများစုကနေပြင်ကျင်မှပဲဖြစ်တာပဲလေအဲ့တော့အများစုကမပြင်ကျင်ဘူးဆိုလို့ရှိရင်တော့လေတော့ဒီဥစ္စာကဘဥစ္စာဖြစ်မှာပေါ့နော်အဲ့တော့ဒီထဲမှာသူးနေကြပါလိမ့်မယ်ကျွန်တော်ထင်ပါတယ်တက်မလို့သားကုလေတွေမဟုတ်ပါဘူးအဲကျန်တဲ့ကုလေတွေအားလုံးထဲမှာလည်းသူ့ရဲ့နော်ဒီပေါ်မှာခံယူရတည်ထားတဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှသူတို့ဆုံးဖြတ်နိုင်တဲ့စွမ်းရည်တွေရှိပါတယ်ဒါကြောင့်အဲ့ဒီဆွေးနွေးပွဲပြီးတဲ့အချိန်ကျမှပဲကျွန်တော်တို့အဖြေပြီးရမယ်လို့ကျွန်တော်ထင်ပါတယ်နော
်ဟုတ်ကဲ့ပါရှင်မနေ့ကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းမှာလည်းဒီအပြည့်ရရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတဲ့အခါမှာအခုလက်ရှိပေါ့နော်ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်ရညီညာရေးကိစ္စတွေမှာတက်မတော်ဘက်ကသဘောထားတင်မမှုတွေရှိရဲဆိုပြီးတော့ထောက်ပြချက်တွေရှိပါတယ်ဒီအပေါ်မှာရောဦးထေးဦးဘယ်လိုမြင်ပါလဲရှင
်အဲဒါကတော့ကိုယ့်ရဲ့ဟိုခံစားချက်ပေါ့နော်ကိုယ့်ရဲ့တွေးကြုံတဲ့အခြေအနေပေါ်မှာမူတည်ပြီးပြောကြတာပေါ့နော်အဲဒီဥစ္စာလည်းပဲကျွန်တော်တို့နိုင်ငံရဲ့ပဂတိဖြစ်ရတဲ့အခြေအနေတွေပေါ့အားလုံးကြည့်ရမှာပေါ့နော်ကျွန်တော်အနေနဲ့ပြောနေတာကတော့အဲဒီထဲမှာပုံသဘောတူညီရတာတော့ညီညာရေးနဲ့ပတ်သက်လို့ကတော့အားလုံးလိုချင်တယ်တက်မတော်ကလည်းလိုချင်တာပါပဲအဲနောက်တကအဲ့လနဲ့ကိုင်းအဖွဲ့အစည်းတွေဘက်ကလည်းလူချင်းတာပါပဲနောက်ကနေမီမှာရှိတဲ့ပြည်သူတွေအားလုံးကလည်းလူချင်းပါတယ်အလူချင်းနေဆိုရင်တော့နော်အဲဒီလိုရအောင်လုပ်ဖို့အတွက်မှန်ကန်တဲ့ဒီလမ်းရွေးပြီးဆောင်ရမှာပေါ့နော်ဒီလိုပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့မနေ့ကနိုင်ငံရေးဆွေးနွေးပွဲအတွင်းမှာဒီတိုင်းသားကျန်တဲ့တိုင်းသားအဖွဲ့တွေပါဝင်မှုနေတယ်ဟလာကျန်တဲ့ဒီတိုင်းသားအဖွဲ့တွေပေါ့နော်မပါဘူးဆိုပြီးတော့အဲ့ဒီဝေဖန်ထောက်ပြချက်တွေလည်းရှိပါတယ်ဆိုတော့အဲ့ဒီအပေါ်မှာရောဦးထေးဦးဘယ်လိုမြင်ပါလဲရှင်
ကျွန်တော်ဒီနေ့တိုင်းသားဖွဲ့တွေမနေပါဘူး။ဟောမနေ့ကတော့ဆိုလို့ရှိရင်တစ်ဖွဲ့တစ်ဖွဲ့ကိုကိုစားပြုပြီးတက်လာတဲ့တိုင်းသားဖွဲ့တွေက22ဖွဲ့ကိုကိုစားပြုတာတို့17ဖွဲ့ကိုစားပြုတာတို့ဆိုပြီးတော့မှဒီလိုပြောပါတယ်။အဲ့တော့ကိုစားပြုတယ်ဆိုတာကတော့လူအများကြီးနဲ့တက်ပြီးဆွေးနွေးတာတဲ့ဆိုင်ကိုစားပြုပြီးဆွေးနွေးတယ်ဆိုတာလည်းအတူတူပါပဲ။နော်အဲ့ကိုစားပြုမှုရှိမရှိတကယ်ရှိမရှိဆိုတဲ့ပေါ်ပဲမူတည်ပါတယ်။ပါရိုက်တဲ့ဥစ္စာတွေအားလုံးပါပါတယ
်ဟုတ်ကဲ့ခုဒီအရင်စစ်ဆိုးရလက်ထက်ကဝန်ကြီးဟောင်းတူဦးလည်းဖြစ်တယ်လက်ရှိမှာလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဦးဖြစ်ပြီးတော့ဒီကြက်ခိုင်ဖွံ့ဖြိုးပါတီရဲ့ထိပ်တန်းခေါင်းဆောင်တူဦးဖြစ်တဲ့ဦးအောင်တောင်းကို American အစိုးရကဒီစီးပွားရေးပိတ်ဆို့ကတ်သတ်ပြီးတော့အရေးယူလိုက်တာရှိပါတယ်ဒီအခြေအနေတွေအပေါ်မှာရောဦးထေးဦးဘယ်လိုသုံးသပ်ချင်ပါလဲရှင
်ဩဒီဥစ္စာနဲ့ပတ်သက်လို့ကျွန်တော်တော့မသိသေးဘူးသို့တော်လည်းပဲဒါလည်းပဲသူတို့အကြောင်းပြချက်နဲ့သူတို့လောက်တာဖြစ်မှာပေါ့နော်အဲဆိုလိုတာကတော့အဲဒီဥစ္စာနဲ့ပတ်သက်လို့မှန်နေမှားတယ်ဆိုတော့ကျွန်တော်မကွေးပန်းလို့ပါဘူး။အဲသူတို့ရဲ့အကြောင်းပြချက်နဲ့သူတို့ဆောင်ရွက်ကြတယ်လို့ပဲကျွန်တော်မြင်ပါတယ်နော်
။ဟုတ်ကဲ့ဦးထေးဦးခုလိုဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်။